ခုပထမဆုံးဧပြီလ20ရက်နေ့ကဒီနယူးယောက်တိုင်းသတင်းဆောင်မှာဖော်ပြခဲ့တဲ့မြန်မာနိုင်ငံဧရိယာထောက်ဝက်ကျော်ကိုအတိုက်ခံအင်အားစုတွေကထိန်းချုပ်ထားနိုင်တဲ့အကြောင်းပြသတဲ့မြေပုံဟာမှားယွင်းပြီးစာဖတ်သူတွေကိုနားလည်မှုလွဲမှားစေတယ်လို့ထောက်ပြထားတဲ့ The Diplomat Magazine ကဆောင်းပါးကိုတင်ပြပါမယ်။မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM အဖွဲ့ကဖန်တီးပြီးနယူးယောက်တိုင်းသတင်းစာမှာဖော်ပြခဲ့တဲ့စစ်ကောင်စီနဲ့တော်လှန်ရေးအင်အားစုတွေရဲ့ထိန်းချုပ်နယ်မြေတွေကိုခွဲခြားပြသထားတဲ့မြေပုံဟာလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပြီးအခြားသတင်းဌာနတွေကလည်းထပ်ဆင့်ဖော်ပြနေကြပြီးမယ်။မြေပြင်ပေါ်ကအခြေအနေမှန်ကိုမထင်ဟပ်ဘဲကောင်းမြင်ပြီးအလွန်အကျွံအကွမ်းခြုံသုံးသပ်ထားတာတွေ့ရပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။အထူးသဖြင့်တိုင်းနာလက်နက်ကိုင်အဖွဲ့တွေကို resistant ခေါ်တော်လှန်ရေးအင်အားစုတွေဖြစ်သတ်မှတ်ထားပြီးအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကိုတစုတစည်းတဲ့တော်လှန်တိုက်ခိုက်နေတဲ့အောင်မှားယွင်းဖော်ပြထားတာဖြစ်ပါတယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာနိုင်ငံကတိုင်းနာလက်နက်ကိုင်အဖွဲ့တွေအားလုံးမှာကိုယ်ပိုင်ရည်နှမ်းချက်တွေရှိကြပြီးအဖွဲ့အားလုံးကတော်လှန်ရေးအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်နေတာမဟုတ်တဲ့အပြင်ဒီမြေပုံထဲမှာသခိုင်းတိုင်းနဲ့တနင်္သာရီတိုင်းလိုမျိုးတော်လှန်ရေးအင်အားစုတွေဘက်ကထိန်းချုပ်ဖို့ကြိုးပမ်းနေစေဒေသတွေကိုပါထိန်းချုပ်နိုင်တဲ့နယ်မြေတွေဖြစ်ဖော်ပြထားတာတွေ့ရပါတယ်။မနှစ်ကအောင်မြင်မှုရခဲ့တဲ့2029စစ်စင်ရေးမှာဆိုရင်လည်းမြောက်ပိုင်းမဟာမိတ်သုံးဘက်နဲ့အတူဗမာပြည်သူ့လွတ်မြောက်ရေးတပ်မတော် BBLA နဲ့မန္တလေးအခြေဆိုင် PDF အဖွဲ့အစုပါဝင်ခဲ့ပြီးမယ်သူတို့က NUG ရဲ့အမိန့်ပေးမှုအောက်မှာတိုက်ခိုက်နေကြတာမဟုတ်ပါဘူး။2029စစ်စင်ရေးအောင်မြင်ပြီးမြို့ရွာတွေကိုသိမ်းပိုက်နိုင်ခဲ့တဲ့နောက်အဲ့ဒီနယ်မြေတွေမှာ NUG ကနေဆက်ဆံရေးယုံဖွင့်လှစ်ထားတဲ့ဆိုတဲ့သတင်းမျိုးလည်းမကြားရသေးပါဘူးလို့ဆောင်းပါးကဆိုပါတယ်။ဒီလိုပါပဲနိုင်ငံတောင်ပိုင်းကရင်ပြည်နယ်မှာလည်း KNU ရဲ့တိုက်ခိုက်ရေးအဖွဲ့ KNLA ကနယ်မြေအများစုကိုထိန်းချုပ်ထားတာကိုတော်လှန်ရေးအင်အားစုတွေလက်အောက်ကနယ်မြေတွေဖြစ်ဖော်ပြထားပါတယ်။ KNLA မှာတိုက်ရင်း9ခုရှိတဲ့ထဲက3ခုကပဲ PDF တွေနဲ့အတူစစ်ကောင်စီကိုတိုက်ခိုက်နေတာဖြစ်ပြီးကြံတဲ့တိုက်ရင်းတွေကကြားနေနေကြတာဖြစ်ပါတယ်။ဒါအပြင် KNLA ကနေခွဲထွက်လာတဲ့ KNU KNLA Peace Council နဲ့ DKBA တပ်တွေဗိုလ်မှူးစောချစ်သူဦးဆောင်တဲ့နေသားစောင့်တပ်တွေဟာဆိုရင်တော်လှန်ရေးအင်အားစုတွေကိုဆန့်ကျင်တိုက်ခိုက်နေတာဖြစ်ပါတယ်။ဒါကြောင့်သတင်းမီဒီယာတွေဟာမြန်မာနိုင်ငံကပြည်တွင်းစစ်အကြောင်းသတင်းဖော်ပြတဲ့အခါမြေပြင်ကအဖွဲ့ကွဲပြားမှုတွေကိုထင်ဟပ်နိုင်မှုအရင်ဆုံး PDF အဖွဲ့တွေနဲ့ EAO တွေကိုခွဲခြားဖော်ပြဖို့လိုပါတယ်။အဲ့ဒီကမှတဆင့် NUG ရဲ့ဥဆောင်မှုအောက်မှာရှိတဲ့ PDF အဖွဲ့နဲ့မန္တလေး PDF နဲ့ BBLA တို့လိုမျိုး NUG ရဲ့လက်အောက်ကမဟုတ်တဲ့အဖွဲ့တွေကိုထပ်ပြီးခွဲခြားဖော်ပြတင်ပါတယ်။ဒီလိုမဟုတ်ဘဲအာဏာသိမ်းထားတဲ့စစ်ကောင်စီတပ်တွေနဲ့တော်လှန်ရေးအင်အားစုတွေနှစ်မျိုးပဲရှိသေးအောင်ဖော်ပြမှုဟာစာဖတ်သူတွေကိုအမြင်မှားစေပါတယ်လို့ဆောင်းမကအသုံးသတ်ထားတာဖြစ်ပါတယ်။အခုဆက်လက်ပြီးဧပြီလ9ရက်ကနီခဲလ်အေရှားသတင်းမှာဖော်ပြခဲ့တဲ့မြန်မာစစ်ကောင်စီဟာပြည်တွင်းကလူငယ်တွေပြည်ပထွက်ခွာမှုများပြားနေတာကိုရပ်တန့်အောင်အမျိုးသားတွေပြည်ပထွက်ပြီးအလုပ်လုပ်ခွင့်ပိတ်ပင်ကြောင်းကြေညာထားပြီးမယ်အခုနောက်ပိုင်းပြန်လည်ခွင့်ပြုလာနေတဲ့အကြောင်းဖော်ပြထားတဲ့သတင်းကိုတင်ပြပါမယ်ပြီးခဲ့တဲ့တနင်္လာနေ့ကစပြီးအလုပ်သမားဝန်ကြီးဌာနဟာပြည်ပထွက်အလုပ်လုပ်ခွင့်လျှောက်လာတွေပြန်လက်ခံနေပြီလို့ပြပအလုတ်ခိုင်ဝန်ဆောင်မှုအေဂျင်စီတွေကသိရတဲ့အကြောင်းအသက်လက်ခံတဲ့ရှောက်လွားတွေကိုအရင်ပုံစံအတိုင်းစစ်ဆေးပြီးခွင့်ပြုမလားဆိုတာကိုတော့မသိရတဲ့အကြောင်းသတင်းမှဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ။